ဒီသတင်းပါ wood ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးဖို့စီစဉ်ထားတာမို့ပထမဦးဆုံး
knock on wood
အသုံးကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက K N O C K knock ကခေါက်တာ O N on ကအပေါ်မှာ W O O D wood ကသစ်သားဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်ဒီပေကသစ်သားပေါ်ကိုခေါက်တာပေါ့ဒီအသုံးကတော့အယူသီးမှုကနေဆင်းသက်လာတယ်လို့ဆိုရမှာပါရှိကအိုင်ယာလန်ရဲ့ထုံးတမ်းစင်နာတရက်ကသစ်ပင်တွေဟာနတ်ဆောင်တဲ့အဆောင်အရှောင်ရှိတဲ့ဆိုပြီးကန်ဆိုးတာကိုကာကွယ်ရလေအောင်ဒါမှမဟုတ်ကန်ကောင်းစေဖို့အတွက်သစ်သားကိုလက်စင်နဲ့ခေါက်ပြီးတော့တစ်ချိန်တည်းမှာပဲပါဇက်ကလေးကန်ကောင်းပါစေလို့ပြောတဲ့အလေးချိန်ကနေဆင်းသက်လာတယ်လို့ဆိုပါတယ်အမေရိကန်မှာတော့
knock on wood
သုံးတယ်လို့ဗြိတိန်မှာတော
့ touch wood
look touch touch ကိုသုံးပြီးတော့ touch wood ဆိုပြီးတော့သုံးတာရှိပါတယ်ဆိုလိုတာကတော့တစ်သားကိုလက်နဲ့ထိပြီးဆိုးတဲ့ကံပြောက်ကောင်းတဲ့ကံရောက်စီဖို့ကျမတို့မြန်မာမှာတော့ယရိယာသဘောပြုလို့တာမျိုးကိုဆိုလိုတာဖြစ်တယ်လို့ပြောရမှာဖြစ်ပါတယ်နောက်ယူဆတစ်ခုကတော့ခရစ်တော်ယေရှုရဲ့လဝကတိုင်ကိုတစ်သားနဲ့ပြုလို့ထားတဲ့အတွက်ကြောင့်လဲတစ်သားကိုထိရင်ခောက်ရင်ကံကောင်းနေဆိုတဲ့အယူဆကဆင်းသက်လာတယ်လို့ဆိုပါတယ်။တခါတရံလဲကံကောင်းနေတဲ့လူတူကဆက်ကံကောင်းပါစေလို့ဆုတောင်းရမှာကာယကရှင်က touch wood ဒါမှမဟုတ် knock on wood ဆိုပြီးတော့ပါဇက်ကလေးပြောတစ်ချိန်နဲ့မှာပဲတစ်သားကိုလည်းလက်စနဲ့ခောက်တာတစ်သားကိုလည်းလက်နဲ့ထိပြီးပုတ်ပြီးပြောတာကနေဒီအသုံးဆင်းသက်လာတာလည်းဖြစ်ပါတယ်။ဒါကြောင့်ဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့ကိုယ့်အတွက်ကံကောင်းပါစေကံဆိုးတာတွေမဖြစ်ပါစေနဲ့လို့ရည်ညွှန်းတာဖြစ်ပါလေ George Group ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Our company's facing hard times. I'm knocking on wood so that I won't lose my job.
ကျွန်တော်တို့ company ကအခက်အခဲအကျတဲတွေနဲ့ရင်ဆိုင်နေရတော့ကျွန်တော်လည်းအလုပ်မပြုတ်ပါစေနဲ့ဆိုပြီးတော့ကံကောင်းမှုဆူတောင်းနေရတယ်လေလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Our company's facing hard times. I'm knocking on wood so that I won't lose my job.
အခုဒုတိယတင်ပြပေးမယ့် idiom အသုံးကတော့
dead wood
ဖြစ်ပါတယ်စာလုံးပေါင်းက D E A D dead ကသေတာအသင့်ရှိတော့လို့တမန်အဖြစ်အဓိပ္ပာယ်ရပေမဲ့ W O O D wood ကသစ်သားဆိုတော့ဒီနေရာမှာdead wood ကသစ်ဆွေးကိုဆိုလိုတာဖြစ်ပါတယ်သစ်ဆွေးလို့ကြားလိုက်ရတာနဲ့ဆွေးနေတဲ့သစ်ဟာသုံးမရတော့ဘူးဆိုတာသောတာရှင်များနားလည်ကြမှာပါဒါကြောင့် dead wood ရဲ့ idiom အသုံးကအလုံးမဖြစ်တော့တဲ့သုံးလို့မရတော့တဲ့တနည်းဆိုကျမတို့မြန်မာမှာဆံကုန်မြေလေးဖြစ်တဲ့လူတွေကိုရည်ညွှန်းသုံးတာဖြစ်ပါတယ်အထူးသဖြင့်လုပ်ငန်းကူညီမှာပေါ့ဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
Since our team will be working with new technology, I must admit we have to get rid of some of the dead wood.
ကျွန်တော်တို့အသင်းကနည်းပညာသစ်ကိုသုံးပြီးအလုပ်လုပ်ကြတော့မှာဆိုတော့ကျွန်တော်တို့အဖွဲ့မှာဒီနည်းသစ်ကိုမတတ်တဲ့သုံးလို့မရတဲ့လူတွေကိုတော့ကျွန်တော်ထုတ်ပြရမှာဖြစ်တယ်ဆိုတာဝန်ခံရမှာပဲဗျာလို့ဒီပင်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Since our team will be working with new technology, I must admit we will have to get rid of some of the dead wood.
ခုဆက်လက်တင်ပြပေးမယ့် idiom အသုံးကတော့
not out of the woods
ဖြစ်ပါတယ်စာလုံးပေါင်းက N O T not ကမဟုတ်သဘောကိုပြတာ O U T out O F off out of ကအပြင်ဘက်ကိုရောက်တာthe the w o o d s woods ကတစ်တော်တွေဆိုတော့စကပိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကတော့တစ်တော်တွေကနေမထွက်နိုင်သေးတာတစ်တော်ရဲ့အပြင်ကိုမရောက်သေးတာပေါ့တစ်တော်ဆိုတာကတော့ဒီနေရာမှာအခဲအခဲဆူးညောက်ခလို့ပြဿနာတွေကိုရည်ညွှန်းတာဖြစ်ပါတယ်ဒါကြောင့်နေစဉ်သုံးမှာ not out of the woods ကအခဲအခဲတွေနဲ့ရင်ဆိုင်နေရတဲ့လူတဦးအနေနဲ့အခြေအနေအားနည်းနည်းကောင်းလာတယ်လို့ဆိုရပေမဲ့လုံးဝတော့အခက်အခဲတွေကနေမကျော်လွန်နိုင်သေးတာကိုဆိုလိုတာဖြစ်ပါတယ် ဥပမာလူနာတူအသေးအတန်ဖြစ်နေရကအသက်အန္တရာယ်စိုးရင်ရလောက်တဲ့အခြေအနေမှာမရှိတော့ပေမဲ့လို့လေလုံးဝတော့စိတ်မချရသေးတဲ့အခြေအနေဆိုရင် not out of the woods လို့ညွှန်ပြပြောနိုင်ပါတယ်ဒီသုံးနေပတ်သက်လို့ George Rowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Our business is getting better but we're not out of the woods yet
ကျွန်တော်တို့စီးပွားရေးလုပ်ငန်းကနည်းနည်းတော့ကောင်းလာပြီလို့ဆိုရပေမဲ့လုံးဝတော့စိတ်မချရသေးပါဘူးဗျာလို့ဒီပေရပါတယ်
Our business is getting better, but we're not out of the woods yet. Can't see the wood for the trees.
ဖြစ်ပါတယ်။ American အသုံးရတော့ wood is a forest ဆိုပြီ
း Can't see the forest for the trees.
လို့လေအသုံးပြုကြပါတယ်။စာလုံးပေါင်းကC A N apostrophe T can't ga cannot yet ดูกောက်ဖြစ်ပြီးတော့မလုံနိုင်တာဖြစ်ပြီး S E E C ကမြင်တာဆိုတော့ can't see ကမမြင်နိုင်တာပေါ့ရှင် T H E the W O O D the wood ကတိတော F O R for ကအတွဲ T H E the T R E E S the trees ကတိပင်ပြီဆိုတော့စကွိုက်ထုံးရဲ့တိုက်ရိုက်ဒီပေကတော့တစ်ပင်တွေကြောင့်တစ်တော့ကိုမမြင်နိုင်တာပေါ့ဒီအတုံးရဲ့ idiom အတိပေကတော့တစ်ပင်တွေကိုအသေးစိတ်အချက်လက်တွေနဲ့တင်စားပြောထားတာဖြစ်လို့အသေးစိတ်အချက်လက်တွေကိုသိဥစားပေးလို့ရင်အခြေအနေတစ်ခုလုံးကိုခြုံပြီးဘာကအရေးကြီးတယ်ဘာကိုဥစားပေးရမယ်ဆိုတာကိုနားလေသဘောမပေါက်နိုင်တာကိုဆလိုတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Group ရဲ့ဥမာကိုနားဆင်ကြကြရအောင
် Mary can't see the wood for the trees as she's too involved in details. She will have to change her way of thinking.
Mary ကအသေးစိတ်ချက်လက်တွေကိုသိဥစားပေးစဉ်းစားတော့ဘာကအရေးကြီးတယ်ဘာကိုဥစားပေးရမယ်ဆိုတာကိုသူနားမလည်နိုင်ဘူးလေ။ဒါကြောင့်သူ့အမြင်ကိုပြောင်းမှဖြစ်မယ်လို့ကြည့်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Mary can't see the wood for the trees as she's too involved in details. She will have to change her way of thinking.
ဒီကနေ့တို့ရရှိများကိုတင်ပြခဲ့တဲ့ idiom အသုံးတွေကတော့
knock on wood, dead wood, not out of the woods, can't see the wood for the trees.
တို့ဖြစ်ကြပါတယ်။နောက်တရင်ပါခလိုချီမျိုးမှာလဲနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်